ပြည်ပြည်ဆိုင်ရာအလို့သမားအဖွဲ့ချုပ် ILO ရဲ့စီရင်တွေအရ2014ခုနှစ်ကမြန်မာနိုင်ငံကရွှေ့ပြောင်းအလို့သမားနှစ်တန်းနိုင်ငံသားမှထွက်အလို့လို့ရကြတယ်လို့ဖော်ပြထားပါတယ်။အဲ့ဒီထဲမှာ90ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာဖြစ်ကြပါတယ်။ကျန်30ရာခိုင်နှုန်းဟာမလေးရှား၊စင်ကာပူ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာပါ။လက်ရှိမှာတော့လွန်ခဲ့တဲ့9နှစ်လောက်အချိန်တွင်တရားဝင်အလို့လို့ခွင့်ပါမစ်တွေရလာကြတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုတွားရောက်သူတွေများပြားလာပြီးထိုင်းနိုင်ငံမှာဆိုတရားဝင်မြန်မာအလို့သမားနှစ်သန်းထိရှိလာပါတယ်။ဒါပေမဲ့တရားမဝင်တွားရောက်သူတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံမှာတရားမဝင်အလို့လို့နေကြတဲ့မြန်မာသက်သန်းလောက်ရှိတယ်လို့အလို့သမားအဖွဲ့တွေကခန့်မှန်းထားပါတယ်။တရုတ်နဲ့မလေးရှားမှာလည်းတရားမဝင်အလို့သမားတွေအများအပြားရှိနေကြပါတယ်။ပထမဆုံးပြဿနာကြုံရသူတွေဟာကိုရိုနာဗိုင်းရပ်စ်ရောဂါစဖြစ်တဲ့တရုတ်နိုင်ငံမှာပါ2019ခုနှစ်နှစ်မကုန်ခင်ယောဂါကူးစက်မှုတွေစဖြစ်တော့အသွာလာတွေပိတ်လမ်းတွေပိတ်အလုပ်တွေပိတ်နဲ့အိမ်ပြန်မှုအရေးတော်တော်လေးခက်ဖြစ်ကြပါတယ်တရုတ်ပြည်မှာ9လလောက်အတွင်းအခြေအနေတွေငြိမ်လာလို့တက်တာသွားပါတယ်ယောဂါဖြစ်ပွားမှုဟာတရုတ်ပြည်ကတဆင့်တခြားနိုင်ငံတွေကိုကူးစက်ခဲ့တာမှာကမ္ဘာဒုတိယမြောက်ယောဂါဖြစ်သူဟာထိုင်းနိုင်ငံမှာပါယောဂါဖြစ်ပြီဆိုတာနဲ့ဆက်ယုံအလုပ်ယုံတွေပိတ်ပါတော့တယ်။တချို့လဲမပိတ်ခင်ပဲပိတ်ရတာပါ။စီးပွားရေးလေပတ်မှုတွေရပ်သွားလို့ဖြစ်ပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကအိမ်တွင်းဆက်မှုလုပ်ငန်းတစ်ခုမှာအလုပ်လုပ်ကင်နေတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတူဖြစ်တဲ့ကိုအောင်သူရပြောပြတာကပြည်တွင်းမှာအလုပ်ကင်တွေရှားတာကြောင့်ပြန်ဖို့မလွယ်ပါဘူးလို့ဆိုပါတယ်
။ဘာမှအလုပ်သမားတွေကအလုပ်ရှိရလို့ရှိတယ်မရှိရလို့မရှိဘူး။ဟုတ်တယ်မလား။အဲပြန်ရင်တော့လေအကိုရဲ့ရှိတဲ့အတိုင်းပဲပြန်မှုဆိုတာလေဒီမှာပစံအကြီးစီတာနဲ့အောက်မှာဓမ္မပြီးမှကျတော့လေလုပ်ငန်းအဆင်မပြေတော့ဘူးလေပြန်မှုဆိုတာအဲအကြောင်းမို့ဒီမှာပဲမိတ်ဆွေညွန်နေရတယ်နေတယ်ဆိုတာလည်းကိုစာရက်စာတန်းကြီးကလည်းတဒန်းမရှိတော့လေပလိတ်ကလည်းကြောက်ပါသေးတယ်ပြည့်နေ
ကိုအောင်သူရကပြီတော့မပြန်ခဲ့သူပါမလာလောက်မှာမြမတွေအရင်နှစ်တွေတကြံပိတ်ရဲ့အိမ်ပြန်တယ်လို့အလုံးအင်းနဲ့ပြန်ခဲ့ကြပါတယ်မလာနဲ့အီပီလာအတွင်းလူသသိန်းခွဲကျော်ခဲ့ပြီးအခုစက်တင်ဘာလအထိလဲတဖွဲ့ဖွဲ့ပြန်နေစေပါနည်းနည်းတော့ကျဲသွားပါတယ်ဒုတိယအထုပ်ပြန်လာသူစက်တင်ဘာဒုတိယပတ်အထိ9000ကျော်တယ်လို့နေဆက်မှာရှိတဲ့အလို့သမားအဖွဲ့တွေကပြောပါတယ်မြန်မာနိုင်ငံဘက်မှာအလို့ကန်ရှားတယ်ဆိုပြီးဘားကြောက်များပြန်ကြရတာပါလေထိုင်းနိုင်ငံအခြေစိုက်မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဂျက်ကပ်အဖွဲ့ဥက္ကဋ္ဌဦးမိုးကျော်ကတော့အလို့သမားတွေမှာစိတ်ဖိစီးမှုဒဏ်တွေရှိတယ်လို့ဆိုပါတယ်
။သစ္စာတန်တွေကတဒန်းတွေကကုန်နေတာလေ။ပါရီရှိတဲ့အခါကျတော့အချင်းပြထိုင်းရဲတွေပါတယ်ကငါတို့ငွေညစ်တောင်းခံမှုတွေပါတယ်လုံမလားဟဲ့။တကယ်လည်းလုတ်ခဲ့ပါတယ်။နော်။မအားမဟုတ်တာလေးတွေနဲ့အကြောင်းရင်မဲ့ရှာပြီးတော့စိုးရိုးတောင်ရှိတဲ့ထိုင်းရဲတွေရဲ့လက်ထဲမှာဒီရွှေပြောင်းလူသမားဆိုတာအီဂျန်ကပ်ပြားလူပဲသဘောထားခံပြီးတော့အမျိုးမျိုးငွေညစ်တောင်းခံနေရတာ။ကောင်းစင်မျိုးမျိုးတယ်ပေါ့နော်။အဲ့ဒါမျိုးတွေရှိတဲ့အခါကျတော့သွားရလာရနေတာထိုင်တာစားတာတောက်တာနေရာပေါင်းစုံမှာကန္နာပေါင်းစုံမှာရှုထောင့်ပေါင်းစုံမှာရွှေပြောင်းလို့သမားရင်းနဲ့စိတ်ဖိစီးမှုတွေအများကြီးခံစားရ
တယ်။တကဘာလုံးကတ်ယောဂဖြစ်နေတဲ့အခုလိုချိန်မှာမြန်မာလူသားတွေခေါင်းပုံပြတ်ခံရတာဟာအထူးဆန်းမဟုတ်ပဲတမန်အချိန်တွေမှာတော့မြန်မာလူသမားတွေဟာမြင်းနဲ့ရလှန်ဆိုင်ခံနေရတယ်လို့ထိုင်းနိုင်ငံတောင်ပိုင်းရွှေပြောင်းလူသမားများပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပေးနေသူဥထုချက်ကပြောပါတယ
်အဓိကတော့ကျွန်တော်တို့ထိုင်းနိုင်ငံမှာကကျွန်တော်အစင်လာလို့ဖြစ်နေတယ်ကျွန်တော်တို့ဒီမှာရှင်းပြလို့ဒီမားတွေကကျွန်တော်ခေဆက်ဆက်အစိုးရတွေကနေပြီးတော့တာဝန်ယူမှုအနေငယ်လို့ပေါ့နော်သူတို့ကတကယ်ကိုကျွန်တော်တို့အခုခုအမှုတွေဖြစ်တိုင်းကသူတို့ကအစားထိုးခံရတဲ့ဟာတွေကကျွန်တော်တို့တွေ့ကြောဆိုလို့ရှိရင်အများကြီးကြုံကြုံနေကြတယ်ဆိုလိုချင်တာကဟိုလူမတက်ပဲနဲ့တက်တယ်လို့မခိုးပဲနဲ့ခိုးတယ်လို့နောက်တစ်ခုတချို့အိမ်ပေါ်လေးဆိုလို့ရှိရင်သူတို့ဟိုနှစ်ပေါင်းများစွာအလုပ်လုပ်ပြီးတော့မှလုပ်ငန်းရှင်ကသူတို့မှာအဲ့ဒီအကမပေးကြတော့သူတို့ကိုဖုံးနေဟိုထောင်ချခဲ့တာတို့ဟိုဒါမျိုးတွေတော့တော်တော်ကတော့ကျွန်တော်တို့လုံအားကမရတာတို့ဟိုလုပ်ငန်းကမှထိခိုက်ဒဏ်ရာရလို့ရှိရင်လည်းကျွန်တော်တို့ခိုင်းဆိုးအားကတတ်မှတ်ထားတဲ့ဟိုဥစားဒီတရားတန်ကြီးပေါ့နော်ရော်ချင်းတွေမရတာလေအဲ့ဒါတွေကတော့ကျွန်တော်တို့အများအန်းကြုံရတယ်ကျွန်တော်ပြောကြတယ
်အခုချိန်မှာထိုင်းနိုင်ငံကနေမလေးရှားကနေတောင်ကိုရီးယားကနေအရှေ့အလယ်ပိုင်းကနေပြည်တော်ပြန်သူတွေတဖွဲ့ဖွဲ့ရှိနေပါတယ်အစိုးရကလည်းကယ်ဆယ်ရေးလေယာဉ်တွေလွှတ်ပေးနေပါတယ်ဒါတွေကတော့တရားဝင်အလုပ်လုပ်နေသူတွေအတွက်ပါ တရားမဝင်နေထိုင်သူတွေကတော့အိမ်ပြန်ခြင်းရဲ့အဖမ်းခံပြီးအဲ့ဒီနိုင်ငံကပြန်ပို့မှပြန်ရောက်မှာပါတချို့ကြလဲပြန်ရောက်ပြီးပြည်တွင်းမှာအလုပ်ကင်ရှားပါမှုကြောင့်လုပ်ငန်းဝင်ရှိရာနိုင်ငံတွေကိုပြန်နေသူတွေလည်းရှိပါတယ်ဒီနေရာမှာပြည်တွင်းမှာအလုပ်ကင်တွေဖန်တီးပေးနိုင်မယ်ဆိုရင်ဒီရွှေပြောင်းလူသမားတွေအ ਨੇ ဆုံးတော့သူများနိုင်ငံမှာမျက်နှာငယ်နေရတဲ့အဖြစ်မျိုးကိုကျော်လွှားနိုင်မယ်ထင်ပါတယ်ခင်ဗျာ